အမေရိကန်နိုင်ငံသားရဲဝန်ကြီးအန်တိုနီဘလင်ကန်နဲ့ပင်တဂွန်စစ်ဌာနချုပ်ကြီးကဲအော့စတင်တို့ဟာပစိဖိတ်တစ်ဖက်ကမ်းမိတ်ဖက်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားနိုင်ငံအကောင်ဆောင်တွေနဲ့ဒီသတင်းပတ်သက်တွေ့ဆုံဖို့ရှိပါတယ်။သမ္မတဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရအဖွဲ့ရဲ့ပထမဆုံးပင်လယ်ရခြားခရီးစဉ်ဖြစ်အမေရိကန်နိုင်ငံသားရဲဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဂျပန်နိုင်ငံသားရဲဝန်ကြီးတိုရှိမီဆိုမိုတက်ဂီနဲ့ကာကွယ်ရေးဝန်ကြီးနိုဘိုအိုကီရှီရိုနဲ့အင်ကာနေမှာတွေ့ဆုံပြီးတောင်ကိုရီးယားကိုဗုဒ္ဓဟူးနေ့မှာခရီးဆက်ပါမယ်။သူတို့ရဲ့ပထမဆုံးနိုင်ငံသားခရီးစဉ်အတွင်းအခုလိုဂျပန်နဲ့တောင်ကိုရီးယားတို့ကိုပထမဆုံးသွားရောက်တာဟာအာရှအရှေ့မြောက်ပိုင်းဒေသတွေပေါ့အမေရိကန်သမ္မတရဲ့လုံခြုံရေးရတဲ့မအေးမှုကိုထင်ဟပ်နေတာဖြစ်ကြောင်းလေလာသုံးသပ်သူတချို့ကပြောကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကသူအာဏာရပြီးနှစ်လမပြည့်ခင်မှာတရုတ်အပေါ်ထားတဲ့ Trump ရဲ့ PR တွေကိုအလင်းစလို့မရုပ်သိမ်းခဲ့ပဲသွင်းကုန်ကုန်စီးကမ်းတွေကိုဆက်လက်ထားရှိတာထိုင်ဝမ်ဒီမိုကရက်အစိုးရကိုထောက်ခံကြောင်းပြောတာနဲ့သမရရှိချင်းချင်းရဲ့ဟောင်ကောင်နဲ့ရှင်ကျန်းဒေသတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေပေါ်ပြစ်တင်ရှုံချတာတွေလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်နဲ့အင်ဂျူရာအမျိုးသားလူကြုံရေးအကြံပေးဂျိတ်ဆူလီဗန်တို့ဟာဒီသတင်းပတ်နောက်ပိုင်းမှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနိုင်ငံသားရေးဗဟိုကော်မရှင်ညွှန်ကြားရေးမှူးရန်ကြီးချီရိုနဲ့လည်းအလက်စကားပြင်းနဲ့ Encourage မြို့မှာတွေ့ဆုံကြဖို့ရှိပါတယ်။ဒါပြင်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဂျပန်နဲ့တောင်ကိုရီးယားခီးစဉ်တွင်မြောက်ကိုရီးယားခေါင်းဆောင်ကင်မဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးပွဲတွေပြန်ဖြစ်ရေးအဖြေရှာကြဖို့ကလည်းသူတို့ရဲ့ပုံရိပ်မှန်းချက်ဖြစ်ပါရဲ့ရှင်။